မြန်မာနိုင်ငံကိုပြည်ဝင်ခွင့်ဗီဇာရှောက်ထားရမှာအင်တာနက်အွန်လိုင်းကနေတဆင့်ရှောက်ထားလို့ရတဲ့ e-visa စနစ်ကိုစက်တင်ဘာလ၁ရက်နေ့ကစပြီးတော့ခွင့်ပြုလိုက်ပါပြီ။ American, Britain, Italy, ASEAN နိုင်ငံတွေအပြင်တရုတ်၊ဂျပန်နဲ့မြောက်ကိုရီးယားစတဲ့နိုင်ငံပေါင်း52နိုင်ငံကနိုင်ငံသားသားခီးသားတွေအတွက်အဓိကရှောက်ထားခွင့်ပြုလိုက်တာပါ။ကိုစီသူရဲ့အကြောင်းစုံကိုပြောပြပါအောင်ရှင်။
ဟုတ်ကဲ့ပါမြန်မာနိုင်ငံကိုလာရောက်လည်ပတ်တဲ့နိုင်ငံသားခီးသွားတွေအတွက်ပြည်ဝင်ခွင့်ဗီဇာကိုအင်တာနက်အွန်လိုင်းကနေလျှောက်ထားနိုင်မယ် e-visa စနစ်ကိုဒီကနေ့စက်တင်ဘာလ၁ရက်နေ့မှာစတင်လိုက်ပါပြီမြန်မာနိုင်ငံတွင်တန်ရုံဖွင့်လှစ်ခွင့်ရရှိထားတဲ့နိုင်ငံပေါင်း52နိုင်ငံကနိုင်ငံသားခီးသွားတွေအတွက် tourist visa ခီးသွားဗီဇာကိုပဲအဓိကထားလျှောက်ထားနိုင်တယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကပြောပါတယ် e-visa လျှောက်ထားနိုင်တဲ့နိုင်ငံတွေထဲ American ပြည်ထောင်စု Britain Italy နိုင်ငံတွေအပြင်မြောက်ကိုရီးယားနိုင်ငံလည်းပါဝင်တယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးခင်ကြီးကပြောပါတယ်
50နိုင်ငံမှာကျွန်တော်မြန်မာနိုင်ငံမှာတန်ယုံဖွင့်လာတဲ့နိုင်ငံတွေပြည်လာဖြစ်ပါတယ်။ဆိုတော့ North Korea ကျွန်တော်မြန်မာနိုင်ငံမှာတန်ယုံဖွင့်လာတဲ့နိုင်ငံဖြစ်ပါတယ်။ဘာကျန်တဲ့ဘာချက်မရှိ။နောက်ဒုတိယဆက်ကဘယ်လောက်ရင်းနေလဲဆိုတော့ဒီဥစ္စာအတွက်ကျွန်တော်ကနေဦးဒေါ်လာ18တန်းလောက်ရင်းနေမယ်လို့စီမံထားပါတယ်။နောက်အဲ့တော့ကဘာလို့လဲဆိုတော့ IT နဲ့ပတ်သက်တဲ့အားတွေတော့။နောက် up to date ဖြစ်တဲ့ PC ကြီးတွေပို့လို့ပါ။နောက် IT လည်းအများအား upgrade လုပ်နေမှာဖြစ်တဲ့အတွက်ကြောင့်အချိန်တန်ရင် upgrade လုပ်မှာဆိုတော့ဒီကုမ္ပဏီကပဲတောင်းပြီးတော့ upgrade လုပ်ပါချာတော့ဆာဗာလည်းရှိတယ်။နောက်ဒီမှာတက်စစ်တက်ချွေးနေတယ်ဆိုလို့ရှိရင်တပွားတရက်နှစ်ရက်ချွေးနေတယ်ဆိုရင်ဘယ်လိုကျွန်တော်အစားထုတ်ပေးမလဲ။တစားစာပေါ့ဥမာလည်းဟိုနာခစ်တို့လိုတစားစာဖြစ်သွားတယ်။အကြာကြီးဒီမှာ failure ဖြစ်မယ်ဆိုရင်ဘယ်လို backup လုပ်မလဲဆိုပြီးပါမှာပါအစားကျွန်တော်ဒီ backup လုပ်တဲ့စစ်ဆန်ကြီးပါ
။ online ပြည်ဝင်ခွင့်လျှောက်ထားမှု e-visa ရဲ့စမ်းသပ်အောင်မြင်မှုပေါ်မူတည်ပြီးတော့ကမ္ဘာနိုင်ငံအားလုံးကနေ e-visa လျှောက်ထားလို့ရအောင်ဆောင်ရွက်ပေးသွားမယ်လို့ပြည်ထောင်စုဝန်ကြီးဦးခင်ကြီးကပြောပါတယ်။အခု e-visa စနစ်စတင်ချိန်မှာတော့ရန်ကုန်ပြည်ပြည်ဆိုင်ရာလေဆိပ်ကနေတဆင့်ဝင်ရောက်မဲ့ခီးတယ်တွေအတွက်စတင်လိုက်တာပါအခု e-visa စနစ်ရဲ့အောင်မြင်မှုပေါ်မူတည်ပြီးတခြားနိုင်ငံတကာလေဆိပ်တွေအပြင်မြန်မာနိုင်ငံတွင်ဝင်ရောက်နိုင်တဲ့နေဆက်ဝင်ထွက်ပေါက်တွေအပါအဝင်ဝင်ထွက်ပေါက်အားလုံးကနေခွင့်ပြုပေးသွားမယ်လို့လူမှုကြီးကြပ်ရေးဝန်ကြီးဌာနကညွှန်ကြားမှုချုပ်ဦးမောင်မောင်တန်းကပြောပါတယ
်နိုင်ငံတကာခီးသွားအနေနဲ့ဝင်ရောက်တဲ့ဥစ္စာကရန်ကုန်လေဆိပ်ကဝင်ရောက်တာအများဆုံးဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ကရန်ကုန်လေဆိပ်ကိုစတင်ပြီးတော့ဆောင်ရွက်ခြင်းဖြစ်ပါတယ်။ဒါဒီနေရာမှာကျွန်တော်တို့ဆက်ပစ္စည်းကိရိယာတွေနောက်တစ်ခါကျွန်တော်တို့ဒီ e-visa လုပ်ငန်းဆိုတာကအခုမှကျွန်တော်တို့နိုင်ငံမှာစတင်ပြီးတော့ဆောင်ရွက်ရတဲ့လုပ်ငန်းဖြစ်တဲ့အကြောင်းဒီပေါ်မှာဟာအကျိုးပြည့်ဒီပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ပြုပြင်ရမှာ၄ပြောင်းလဲရမှာ၄ဟာဤပညာပိုင်းပံ့ပိုးရမယ့်အပိုင်း၄ဒီဟာတွေကိုကျွန်တော်တို့ပြည့်ပြည့်စုံစုံနဲ့ကာကနနာဆောင်ရွက်သွားခြင်းတဲ့အကြောင်းရန်ကုန်လေဆိပ်ကနေပြီးတော့ကျွန်တော်စတင်ဆောင်ရွက်ခြင်းဖြစ်ပါတယ်။ပြီးတဲ့ခါမှာကျွန်တော်အလားတူပဲမန္တလေးလေးစိတ်နေပြည်တော်လေးစိတ်ဒါ့အပြင်ကျွန်တော်နိုင်ငံတကာဝင်ထွက်ပေါက်ဖြစ်သတ်မှတ်ပြီးဖြစ်တဲ့ကျွန်တော်ဘော်ဒါဂိတ်ပေါက်တရားနေကအစကျွန်တော်ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ဆိုပြီးကျွန်တော်မှအစီအစဉ်ရှိပါကြောင်းရှင်းလင်းပြပြလိုပါတယ်
။ရှောက်ထားလို့သူခီးသွားတဲ့အနေနဲ့ online ပြည်ဝင်ခွင့်အတွက်ရှောက်ထားတဲ့အခါလူမှုကြီးကြပ်ရေးဝန်ကြီးဌာနရဲ့ e-visa internet ဆာမျက်နှာကိုဝင်ရောက်ပြီး American dollar 50ပေးသွင်းကရှောက်ထားမှာဖြစ်ပါတယ်။လျှောက်ထားမှုကိုလက်ခံမခံတနာဤအတွင်းအကြောင်းပြန်မှာဖြစ်ပြီးတော့ပြည်ဝင်ခွင့်ပြုမပြုကိုတော့၅ရက်အတွင်းအကြောင်းပြန်မယ်လို့လာဝကရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ်။နိုင်ငံပေါင်း52နိုင်ငံကမြန်မာနိုင်ငံကိုလာရောက်လည်ပတ်တဲ့နိုင်ငံသားသားခီးသွားဧည့်သည်တွေကိုအွန်လိုင်းပြည်ဝင်ခွင့်ခွင့်ပြုတာဖြစ်ပေမဲ့မြန်မာနိုင်ငံရဲ့အမည်မဲစင်း Blacklist စာရင်းဝင်သူတွေနဲ့နိုင်ငံတကာရဲတပ်ဖွဲ့ Interpol ရဲ့အမည်မဲစင်းဝင်သူတွေကိုတော့လျှောက်ထားမှုကိုလက်ခံမှာမဟုတ်တဲ့အကြောင်းလူမှုကြီးကြပ်ရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံတွင်2013ခုနှစ်နိုင်ငံသားခီးသွားဝင်ရောက်မှုဥယျာဉ်1.4တန်းဝင်ရောက်ခဲ့ပြီးတော့အခုနှစ်2014အတွက်တော့ခီးသွားဥယျာဉ်3တန်းဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။ online ကတဆင့်ပြည်ဝင်ခွင့် visa လျှောက်ထားမှုအောင်မြင်ခဲ့ရင်တော့လာမယ့်2015မှာမြန်မာနိုင်ငံတွင်နိုင်ငံသားခီးသွားဥယျာဉ်5တန်းဝင်ရောက်နိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။